ရုရှားနိုင်ငံမှာကျင်းပတဲ့အကြီးမားဆုံးဆေးရုံလက်ချက်မှုကိုဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်။ရုရှားအစိုးရစိတ်ကမ်းမြူဖြစ်တဲ့ဗလာဒီဗော့စတော့မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တရုတ်သမ္မတရှီကျင်းပင်တို့ရဲ့စီးပွားရေးထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲအကြီးမားဆုံးဆေးရုံလက်ချက်မှုကိုစတင်လိုက်တာပါ။ရုရှားနိုင်ငံဟာအနောက်နိုင်ငံတွေရဲ့အရေးကိစ္စတွေယူကရိန်းနဲ့ဆီးရီးယားအရေးတွေမှာဝင်ရောက်ဆက်ဖက်တယ်လို့အနောက်နိုင်ငံတွေကဆွဆွဲတာကြောင့်အချင်းချင်းတင်းမာနေဒီမှာပဲရုရှားတရုတ်မွန်ဂိုလီးယားသုံးနိုင်ငံကတပ်ဖွဲ့ဝင်တွေဟာ Vostok 2018 East 2018ဆေးရုံလက်ချက်မှုကိုစတင်လိုက်တာလည်းဖြစ်ပါတယ်အရင်ဆိုပြီးပြည်အောင်စုလက်ထက်1982ခုနှစ်မှာကျင်းပတဲ့ Zapat 81အကြီးမားဆုံးဆေးရုံလေးကျင်းမှုမှာတော့ဒီဝါဆော့စာချုပ်အဖွဲ့ဝင်နိုင်ငံတွေအပါအဝင်တပ်ဖွဲ့ဝင်3,000+ကျားထဲမှာသာပါဝင်ခဲ့ပြီးတော့အခုကျင်းပတဲ့ဆေးရုံလေးကျင်းမှုကတော့ပိုကြီးမားပြီးတပ်ဖွဲ့ဝင်3,000နောက်ဒီစစ်ဖက်3,000-3,600စစ်လေရင်ပေါင်း1,000နဲ့စစ်သင်္ဘော60လောက်ပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကပြောပါတယ်ဒီနေ့ဒီကြိမ်ကျင်းပတဲ့ဒီဆေးရုံလေးကျင်းမှုမှာတရုတ်နိုင်ငံဟာအရင်ကနဲ့မတူတဲ့တပ်ဖွဲ့ဝင် 3,200 နဲ့လက်နက်ကြီးပစ်ကတ်တဲ့တပ်ဖွဲ့အစု 9,000 လောက်ဆေးလွတ်ပါဝင်စေခဲ့တာဟာလေအမေရိကန်ပါဝင်ဥရောပနိုင်ငံတွေပေါ်တရုတ်ကသတိပေးတာရောက်တယ်လို့တချို့ကြေညာတွေကသုံးသပ်ပါတယ်ခင်ဗျာ